အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်နေသယာဟုနဲ့ဗိုလ်ထုတွေကတွေ့ဆုံခဲ့ပြီးနိုင်ငံရေးကိစ္စအပြင်ဒေသဆိုင်ရာနဲ့တကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကသတင်းထုတ်ပြန်ပါတယ်။နိုင်ငံခေါင်းဆောင်တွေကကုလသမဂ္ဂထွေထွေညီလာခံတက်ရောက်ရင်းဘေးပန်းအဖြစ်နယူးယောက်မြို့ကဟိုတယ်အခန်းတစ်ခန်းမှာတွေ့ဆုံခဲ့ကြတာပါ။အိမ်ပြတော်မှာမဟုတ်ပဲအခုလိုတွေ့ဆုံခဲ့ပုံကိုနတန်ယာဟုအစိုးရအပေါ်သဘောမချတဲ့အရေးအယောင်ဖြစ်အစ္စရေးနိုင်ငံမှာတော့အတိတ်ပဲကောက်ယူနေကြပါတယ်။ဖြစ်နိုင်သမျှကြဲကြဲပြန့်ပြန့်သဘောတူမျှချက်မရှိပဲအစ္စရေးနိုင်ငံရဲ့အခြေခံကြဆုံးဒီမိုကရေစီအဆောက်အအုံတွေကိုပြောင်းလဲခဲ့တာအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစိုးရိမ်မခင်ဖြစ်မိကြောင်းထပ်မံပြောကြားခဲ့တယ်လို့အိမ်ပြတော်ထုတ်ပြန်ချက်ကဆိုပါတယ်။နတန်ယာဟုအစိုးရကတရားရေးစနစ်ကိုပြောင်းလဲလိုက်တဲ့အတွက်အစ္စရေးတနိုင်ငံလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ဒီပြောင်းလဲပေါ်ကြတဲ့မအေးတဲ့အကြောင်းအမေရိကန်ကအချင်းချင်းပြောခဲ့ပြီးသားလည်းဖြစ်ပါတယ်ဒါပေမဲ့ဘယ်တော့မှမပြောင်းလဲတာတခုကတော့ရှိပါတယ်တဲ့အဲ့ဒါကတော့အစ္စရေးနိုင်ငံရဲ့ဒီမိုကရေစီပေါ်ထားရှိတဲ့ဒီကဝတ်ဖြစ်ပါတယ်လို့အစ္စရေးဝန်ကြီးချုပ်ကဆိုပါတယ်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နဲ့ဘယ်တော့မှမရှိစေရဆိုတဲ့အချက်ကိုတော့သမ္မတဘိုင်ဒန်ကနေတန်ယာဟုပါသဘောတူကြပါတယ်အရှိလက်ပိုင်းငြိမ်းချမ်းရေးအဖြစ်ရှာမှာပါလက်စတိုင်းနိုင်ငံထူထောင်ရေးအရေးကအရေးကြီးတာကိုသမ္မတဘိုင်ဒန်ကပြောပါတယ်ဒါပေမဲ့အစ္စရေးတာဝန်ရှိသူတွေကတော့ဒီချက်ကိုအချိန်ချင်းပယ်ချထားခဲ့ပြီဖြစ်ပါတယ်အစ္စရေးဝန်ကြီးချုပ်ကိုနှစ်ကိုပိုင်မှာအမေရိကန်လာဖို့သမ္မတဘိုင်ဒန်ကတရားဝင်ဖိတ်ကြားခဲ့ပါတယ်